အာရကတတော် A အနေနဲ့ရခိုင်မှာလူမျိုးဘာသာမခွဲခြားပဲအားလုံးကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့ A စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက် X ဆာမျက်နှာမှာစီရင်လေးကပြောပါတယ်။ရိုဟင်ဂျာလူမျိုးစုတွေအများပြားနေထိုင်ရာရခိုင်မြောက်ပိုင်းဗုဒ္ဓတော်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုအာရကတတော်ကသိမ်းပိုက်လိုက်ကြောင်း A ကကြေညာပြီးနောက်ပိုင်းဗုဒ္ဓတော်ကရိုဟင်ဂျာနေတချို့မိရှုခံရတယ်လို့နေအိမ်တွေကိုစွန့်ခွာဖို့အမိန့်ထုတ်ခံထားကြောင်းရင်ဂျာအတိုင်းဝိုင်းကပြောဆိုနေချိန်မှာအေးစဦးစီးချုပ်ကအခုလိုအမခံလိုက်တာပါရင်ဂျာရေးတက်ချွတ်လှုပ်ရှားသူတူဖြစ်တဲ့လန်ဒန်မြို့အခြေစိုက်မြန်မာရင်ဂျာအသင်းကဦးထွန်းခင်ရဲ့အိတ်လူမှုကွန်ရက်ကတဆင့်ထုတ်ပြန်ချက်ထဲမှာတော့အမျိုးသမီးကလေးငယ်နဲ့တခြားရွယ်ဦးတွေအပါအဝင်ရင်ဂျာတောင်းတဲ့ချီဟာနေအိမ်တွေကစွန့်ခွာပြီးအေးတက်ဖွဲ့တွေကမီးရှို့တာတွေရှိတယ်လို့စွပ်စွဲထားပါတယ်ဒီလိုထွက်ပေါ်နေတဲ့သတင်းတွေနဲ့ဆွဆွဲချက်တွေကိုဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ပြန်လည်တုံ့ပြန်ချက်ထဲမှာတော့စိန်ခေါ်မှုတွေအများကြီးရှိနေတဲ့အချိန်မှာပုံဖြတ်ထားတဲ့အထင်မြင်လွဲမှားစေတဲ့ကိစ္စတွေကိုမယုံကြည်ကြဖို့မြစ်တာရက်ခံထားပါတယ်။အေးအနေနဲ့လူမျိုးကသာနောက်ခံကြောင်းမခွဲခြားပဲလူတိုင်းကိုအကာအကွယ်ပေးသွားဖို့အာမခံနဲ့ဆိုပါတယ်။ဂျာကာလမြို့သားညီရဲအစိုးရအဖွဲ့ဝင်ရိုဟင်ဂျာဝန်ကြီးတူဖြစ်တဲ့လူခွေဒုဝန်ကြီးဦးအောင်ကျော်မိုးရဲ့လူမှုကွန်ရက် X ကမေလ18ရက်နေ့ညထုတ်ပြန်ချက်ထဲမှာတော့အေးကရိုဟင်ဂျာရပ်မိရပ်ဖတွေကိုဖိတ်ခေါ်ပြီးဘူးဒီတောင်မြို့လေကောင်ကိုအေးမသိငင်နေနေရတဲ့အ мян ဆုံးထွက်သွားဖို့ညွှန်ကြားခဲ့ပြီးရိုဟင်ဂျာတွေဘက်ကလည်းသူတို့မှာသွားစရာနေရာမရှိလို့မထွက်ဘူးလို့ပြောကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာလက်ရှိအခြေအနေမှာရှုပ်ထွေးနေပြီးဗမ်လိုက်တဲ့မြေပြင်အခြေအနေမှန်ကိုသိနိုင်မှုခက်ခဲနေစေဖြစ်တယ်လို့ VOA အနေနဲ့လည်းဒေသခံတွေနဲ့ဆက်သွယ်နိုင်ဖို့ကြိုးစားနေစေဖြစ်ပါတယ်စစ်ကောင်စီဘက်ကတော့တနင်္ဂနွေနေ့မနက်ပိုင်းထိဘူးဒီတောင်ကစီးရဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ